ဒီမိုကရေစီပညာရေးလှူရှာမှုဥဆောင်ကော်မတီဝင်လည်းဖြစ်တဲ့ဘကတာများအဖွဲ့ချုပ်ရဲ့ခေါင်းဆောင်တစ်ဦးလည်းဖြစ်တဲ့ကိုနန္ဒာစစ်အောင်ကိုအနာဘိုင်းတွေကအမှုပေါင်း38ခုနဲ့တရားစွဲလိုက်တယ်လို့မိသားစုကပြောပါတယ်။အကြောင်းစကားကိုမအေးမှာကပြောပြပေးပါလိမ့်မယ်ခင်ဗျ။
ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်ကိုနန္ဒစစ်အောင်ကိုအာဏာပိုင်တွေကခွင့်ပြုမိတ်မရဘဲစီတန်းလက်လက်မှုနဲ့မြို့နယ်တိုင်းကနေတရားစွဲဆိုခဲ့သလိုလက်ဗရန်မြို့လှုပ်ရှားမှုမှာပါဝင်ခဲ့တာကြောင့်ဝရမ်းထုတ်ထားခဲ့တာပါ။မတ်လ28ရက်နေ့ကတော့ရန်ကုန်မြို့မှာဖမ်းဆီးခံကျောင်းသားတွေပြန်လွှတ်ပေးဖို့အပအဝင်ဒီမိုကရေစီပညာရေးလှုပ်ရှားမှုတွေကိုဆက်လက်လှုပ်ဆောင်ခဲ့တဲ့အတွက်သူ့ကိုဖမ်းဆီးပြီးအမှု38ခုလောက်နဲ့စွဲချက်တင်ထားကြောင်းဖခင်ဖြစ်သူရှင်းနေဦးသေးကပြောပြပါဗျ။
38ခုလောက်ရှိတယ်လို့ကျွန်တော်တို့ပြောပါတယ်မနေ့က7မိနစ်ကျွန်တော်တို့တွေးခွင့်ရပါတယ်။ဒီကတော့သူဌာနထုတ်ပေါ်တော့ဌာနထုတ်ပေါ်တဲ့အမှုတွေမှာမြို့နယ်လိုက်ဆွဲရည်လည်းပါတယ်ပေါ့နော်။ကျန်တဲ့အားတော့ဒီလေဗရာမှာအခုကျန်တဲ့ကျောင်းသားများအနည်းတူဆွဲထားတဲ့ပုံမှန်တွေနဲ့ဒီအဲနောက်ဆုံးသူဒီလှည့်ရမှာသူတို့ဌာနထုတ်ပေါ်တာပေါ့နော်။အဲဒီနေ့ကအဲ့ဒီကိစ္စရဲ့နောက်28ရက်နေ့ကဘယ်ဘဲရမှာနောက်ဆုံးဌာနထုတ်ပေါ်တဲ့ကိစ္စတွေပေါ့နော်။ကျန်တဲ့ဟာတွေကတော့နှစ်လပိုင်းအတွင်းကလူငယ်တွေဆန္ဒထုတ်ပေါ်တာတွေမှာသူရပါတဲ့ခါကျတော့ဒါပေမဲ့သူကောင်းကင်တဲ့အရာကမှုဖွက်ထားတယ်လို့သူကပြောပါတယ်။ကျန်တဲ့ဟာတွေကမျိုးနယ်တွေဖြတ်ကျော်တဲ့မျိုးနယ်တွေလိုက်တဲ့ဖွက်တယ်လို့ပြောပါတယ်။အမှုတွေကတော့သူအသက်တက်တော်များနေပါ
ပြည်ဆောင်ဆွေးနွေးရေးရင်ကျင်းမှုကိုဖော်ဆောင်နေတဲ့အစိုးရတက်လက်ထက်မှာကျောင်းသားတွေအပေါ်မှာအခုလိုမျိုးဆွဲချက်တင်တာကတော့မဖြစ်တင်ဘူးလို့လည်းပြောသွားပါတယ်
။ဒီကဲအစိုးရနေပေါ့အဲ့လိုပြင်းထန်တာပေါ့နော်။အူအောင်မြောင်းသားတာနဲ့ရေးယူတာတော့ဒါကျောင်းသားတွေအပေါ်မှာစိန်ခေါ်လိုက်တယ်လို့အာဂရာပြင်းပြင်းနဲ့ဆောင်ရွက်တဲ့ဖြစ်သွားတာ။အားလုံးဒီနေ့2015ခုနှစ်တွင်အားအသင့်စရာဖြစ်ဖြစ်သွားပါတယ်။ပညာရေးဥပဒေပြင်ဆင်မှုပေါ်မှာဒီလိုပြင်းထန်စွာရိုင်းနှက်ဖြူခွင်းနဲ့အမှုများစွာနဲ့ရေးယူတာတွေဟာဒါဒီကဲအစိုးရရဲ့ဒီတာရာကိုသူကပုံပေါ်သေးတယ်ပေါ့နော်သူဘလို့မှဟန်ဆောင်လို့မရတော့တဲ့ပုံပေါ်တာအဲတစ်ခါကလည်းကျွန်တော်တို့သွေးခွင်းလေးရင်ကျင်းမှုဆိုတာတစ်ခါကြီးတာတစ်ခါဝပြောမိမယ်မိဘူကအရာဖြစ်နေမဟာဘူကတော့သူကချိန်မုံရင်ဖြစ်နေပါအဲအဲ့ဒါဒီပလင်းကျွန်တော်တို့စဉ်းစားနေတာပေါ့နော်အဲ့ကြကျောင်းသားတွေကသူတို့ငင်းညမ်းသွားဥတီပေါင်းတွေကသွန်နေဖို့ကြိုးစားရင်းနဲ့အဲအဲ့လိုချိန်မုံခံရတဲ့အခါမှာဘာပဲဖြစ်ဖြစ်ကျွတ်တော်ရဲမှာဥတီကျင်းစင်ဖို့ဆင့်ပြီးတော့သူတို့ကိုယ်တိုင်လိုက်လောလိုက်ရတယ်အဲအဲ့ဒါကိုကြည့်အားဖြင့်ဒီဒီမှာသောပါဝါတခုရဲ့တော့မရဘူးသမပါဝါရတဲ့သူကတော့အားလုံးကိုအကြောင်းသားတွေကသင်္ကန်းစာပေးလိုက်ပြီပေါ့နော
်ဥပဒေအကြောင်းအရကြည့်မယ်ဆိုရင်လေအမိန့်တွေကိုချတဲ့အခါမှာတပေါင်းနဲ့ချနိုင်တယ်ဆိုပြီးဥပဒေပြဋ္ဌာန်းချက်မှာပါခဲ့ပေမဲ့နိုင်ငံရေးလေသမားရေးအလုပ်သမားရေးလှုပ်ရှားဆောင်ရွက်သူတိုင်းကိုပြစ်ဒဏ်တွေချတဲ့အခါမှာအမြင့်ဆုံးပြစ်ဒဏ်တွေချခဲ့တယ်လို့အမှုတမှုချင်းအလိုက်ကိုလည်းပြစ်ဒဏ်တွေချတာရှိနေတယ်ဆိုပြီးရှေ့နေဖြစ်သူဦးသေးကပြောပါတယ်
ဒီအမိန်ကြီးချရတော့တပေါင်းနဲ့ခါစားခွင့်တွေဥပဒေရရှိပါတယ်။ဒါပေမဲ့ဥပဒေတိကတော့အဲ့ဒီတပေါင်းနဲ့ခါစားခွင့်ပေးတာတွေကလည်းမတွေးရဘူးပေါ့နော်။အတကားဒီလိုအမှုတွေရေးယူကြတော့လည်းတော့ပြည်ထောင်ကအမြင့်ဆုံးချရတယ်။ဟွာကျန်တဲ့ခိုးဆိုးလူရဲ့လူတတ်မှုတွေကအစအပြည့်မကြီးပါဘူး။ဘာမှနိုင်ငံမှာကနိုင်ငံရေးနဲ့ဆက်ဆက်တဲ့ပုံမှန်တွေကပြည်ထောင်ကကြီးနေတာ။အဲဒါကြောင့်မို့လဲရာဇဝတ်မှုတွေများနေတာပေါ့နော်။
မြန်မာအစိုးရရဲ့ပြန်ကြားရေးဝန်ကြီးဌာနကလေဗရန်ကျောင်းသားလှုပ်ရှားမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာတော့ဥပဒေနဲ့အညီဖမ်းဆီးစစ်ဆေးတာကျောင်းတက်ဆဲကျောင်းသားတွေနဲ့အမျိုးသမီးအမျိုးသား90ကိုပြန်လွှတ်ပေးခဲ့ပြီလို့ဆိုပါတယ်။မတ်လ25ရက်နေ့ကတော့ကျောင်းသားနဲ့ဝန်ရံအင်အားစုတွေက69ဦးကိုပုံမှန်5ဦးနဲ့လေဗရန်တရားရုံးကနေဆွဲချက်တင်ခဲ့ပြီးနောက်ထပ်12ဦးကိုတော့ပုံမှန်3ဦးနဲ့ဆွဲချက်တင်ကအာမခံနဲ့ပြန်လွှတ်ပေးခဲ့ပါတယ်။ဖမ်းဆီးခံရတဲ့အထက်မှာကျောင်းတက်ဆဲကျောင်းသားတချို့ရှိနေပေမဲ့ပြန်လည်လွတ်မြောက်လာရတော့မရှိသေးပါဘူး။ဒီမိုကရေစီလှုပ်ရှားမှုဥဆောင်ကော်မတီဝင်နဲ့ဘက်ကတာများအဖွဲ့ချုပ်ကခေါင်းဆောင်တွေဟာကျောင်းတက်နေဆဲဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းများဖြစ်ကြပါတယ်။သူတို့တွေအချင်းထောင်ကနေလွတ်မြောက်လာခြင်းကဆလို့ကျောင်းတက်ခွင့်တွေပြန်မရတော့ပါဘူးအခုကိုနန္ဒဆင်းအောင်ဟာလည်းရန်ငင်းပညာရေးကောလိပ်မှာဒီပလိုမာတက်နေတဲ့ကျောင်းသားတဦးဖြစ်ပြီးစံပွဲဖြေပြီးချိန်2003ခုနှစ်ဘက္ကတများအဖွဲ့ချုပ်ဖွဲ့စည်းပွဲမှာပါဝင်ခဲ့တာကြောင့်ထောင်နဲ့20ထိကြက်ခံခဲ့ရသူဖြစ်ပါတယ်သူပြန်လဲလွတ်မြောက်လာခြင်းကဆပြီးအခုချိန်ထိကျောင်းပြန်တက်ခွင့်မရတော့ကြောင်းမိသားစုကပြောပါတယ်လက်ရှိမှာတော့ကိုနန္ဒဆေအောင်ဟာဘက္ကတာများအဖွဲ့ချုပ်မှာဥဆောင်နေတဲ့ကျောင်းသားတဦးဖြစ်ပြီးပညာရေးဥပဒေပြင်ဆင်ပြောင်းလဲနိုင်ရေးလှုပ်ဆောင်နေသူတဦးလည်းဖြစ်ပါရဲ့ရှင်